2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတွင်ဒီမိုကရက်ပါတီရဲ့ကွန်ပျူတာစနစ်တွေကိုခိုးဝင်မှုရှိဝဲကြံစီမှုနဲ့ရုရှားစစ်တပ်ရဲ့အရာရှိ12ယောက်ကိုတရားစွဲဆိုဖို့အမေရိကန်ဖက်ဒရယ်ဂရန်ဂျူရီပရိုတိုကောကဆုံးဖြတ်လိုက်ပါတယ်။ဒါဟာဖြင့်ရွေးကောက်ပွဲမှာရုရှားဝင်နှောက်မှုကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှုကရုရှားနိုင်ငံသားတွေကိုတရားစွဲဆိုထားတာတွေနောက်ဆုံးပေါ်လာတဲ့ဖြစ်ရပါ။တောက်ကြနေကဆုံးဖြတ်ချက်ထဲမှာရွေးကောက်ပွဲမှာရုရှားဝင်နှောက်တဲ့ပုံစံနှစ်မျိုးတွေကတစ်မျိုးကို GRU လို့ခေါ်တဲ့ရုရှားစစ်တပ်ရဲ့အဖွဲ့ကလုံဆောင်တယ်လို့ဆွဆွထားပါတယ်။အဲဒါကတော့ဟီလာရီကလင်တန်ရဲ့သမ္မတရွေးကောက်ပွဲမဲဆွယ်ရှင်အဖွဲ့ဥက္ကဋ္ဌအပါအဝင်လိုအားပေးတွေနဲ့ဝန်ထမ်းတွေရဲ့အီးမေးလ်တွေကိုခိုးဝင်ပြီးအီးမေးလ်တွေနဲ့တခြားထောက်သားတွေကိုလူသိရှင်ကြားထုတ်ပြန်တယ်လို့ရပါရုရှားဝင်နှောက်တဲ့နောက်ပုံစံတွေကတော့ Saint Petersburg မြို့အခြေဆိုင် Internet Research Agency ဆိုတဲ့ကုမ္ပဏီကဂျန်စီအကွက်ချပြီးမဲဆန္ဒရှင်တွေရဲ့သဘောထားကိုလွှမ်းမိုးဖို့ Social Media ပေါ်မှာညှိနှိုးမျိုးနဲ့အကြီးအကျယ်လုပ်ဆောင်တာပါအဲ့ဒီကုမ္ပဏီရဲ့ဝန်ထမ်း12ယောက်နဲ့ဘဏ္ဍာငွေထောက်ပံ့သူတွေကိုတရားစွဲဆိုဖို့ပြီးခဲ့တဲ့ဖေဖော်ဝါရီလမှာ Grand Jury ဖော်တော်ကဆုံးဖြတ်ထားပါတယ်သမ္မတထောက်ပံ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဖင်လန်နိုင်ငံရဲ့စီကီမြို့တော်မှာထေတီစီဝေးလုံးမဲ့တနင်္လာနေ့မတိုင်ခင်လေးမှာပဲရုရှားထောက်လွှင့်ရေးအရာရှိတွေကိုအခုလိုတရားစွဲလိုက်တာပါသမ္မတထောက်ပံ့ကတော့အမေရိကန်ရွေးကောက်ပွဲမှာရုရှားဝင်နှောက်တဲ့ကိစ္စသမ္မတပူတင်ကိုတေချာပေါက်မိနေလို့တောက်ကြတဲ့ပြင်းစားရှင်းလင်းပွဲအတွင်းပြောထားပါတယ်